တော်ရရှိမခင်စေကူစာရေးဟာတမားကျင့်ဝတ်နဲ့ထိန်းချုပ်ထားတာကြောင့်လူနာနဲ့ဆရာဝန်ဆက်ဆံရေးမှာဆရာဝန်ဘက်ကလိုက်နာစောင့်တင်းရမယ့်ကျင့်ဝတ်တွေရှိနေပါတယ်။ဒီကျင့်ဝတ်တွေကိုတည်ထားနေမပြီးပဲတီလတီဆောက်သလိုမျိုးနေ့စဉ်လူနာမကြည့်ခင်မှာဆရာဝန်တွေဟာအမြဲနှလုံးသွင်းလိုက်နာနေဖို့လည်းပဲလိုအပ်ပါတယ်။အဓိကထားနှလုံးသွင်းရမယ့်ကျင့်ဝတ်တွေထဲမှာလူနာရဲ့ကြမ်းမိုင်ဟာဆရာဝန်ရဲ့ပထမဦးစားပေးဖြစ်ရမယ်ဆိုတာပါဝင်နေပါတယ်။ဒီချက်ကိုကမ္ဘာဆရာဝန်တွေလိုက်နာကျင့်သုံးနေတဲ့ဂျနီဗာကျင်ညာချက်ထဲမှာ The health of my patient will be my first consideration လို့အထင်အရှားပြဆိုထားပါတယ်။မြန်မာနိုင်ငံကဆရာဝန်တွေဈေးပညာပွဲယူစဉ်အခါမှာကျွန်ုပ်သည်လူသားအလုံးတို့ကိုယ်ဤကြမ်းမိုင်နှင့်စိတ်ဤချမ်းသာရေးကိုအကျွန်ုပ်အရေးကဲ့သို့ယူဆပါအံ့လို့ကြမ်းကြိမ်ရွတ်ဆိုထားကြပါတယ်။ဈေးကူစာချိန်မှာလူနာကိုအလေးထားဦးစားပေးရမှာဖြစ်ပြီးတခြားဘယ်ကိစ္စကိုမှဦးစားပေးလို့မရနိုင်တော့ပါဘူး။လူနာတိုင်းကိုဆရာဝန်ကတလေးတစားနဲ့ဆက်ဆံပေးဖို့လိုအပ်ပါတယ်။လေးစားတဲ့ဆိုမှာဆရာဝန်လူနာကရိုသေကျွန်းတုံမှုတွေပေးနေသလိုမျိုးဆရာဝန်ဘက်ကနေပြန်လဲပြီးတော့လူနာကိုအယူအသေးပေးဥညွတ်နေရမယ်လို့မဆိုလိုပါဘူး။လူကိုလူချင်းတံပိုးထားပြီးအလေးထားဆက်ဆံပေးဖို့သာလျှင်လိုအပ်ပါတယ်။ဒီနေ့ကာလမှာလူနာကိုတံပိုးထားတာတွေဟာယောနေလာနေတဲ့အတွက်ကျင့်ဝတ်ပြဿနာတွေပေါ်ပေါက်လာနေရတာဖြစ်ပါတယ်။ဈေးကူသားပို့ဒီလူနာကိုချိန်ဆလိုက်ပြီးမှဆရာဝန်ဘက်ကနေအချိန်မီရောက်မလာတာတွေရှိသလိုချိန်ဆချက်ကိုတစ်ဖက်သက်ဖျက်သိမ်းလိုက်ကြတာတွေလည်းပဲရှိနေပါတယ်။လူနာရဲ့စောင့်စားကြံမြင့်ချိန်တွေကိုဆရာဝန်ဘက်ကလေးထားပေးဖို့လိုအပ်နေပါတယ်။နိုင်ငံကျော်တူရှင်ဆရာကြီးတယောက်ဟာအထူးကုဆရာဝန်ကြီးတယောက်နဲ့ပြသဖို့ပုဂ္ဂလိကစေုံကြီးတယောက်မှရဲချင်းတောင်းပြီးတော့တိုကင်ရိုက်လိုက်ပါတယ်။ချင်းစုထားတဲ့အချိန်ညနေ9နာရီခွဲမှာသွားရောက်ဆောင်ဆိုင်နေပြီမဲ့ဆရာဝန်ကြီးဟာည10နာရီကျော်တဲ့အထိကိုရောက်ရှိမလာပါဘူး။9နာရီကျော်ကြာအောင်နောက်ကျပြီးမှရောက်ရှိလာတဲ့အတွက်နောက်ပိုင်းမှာစောင့်စားနေတဲ့လူနာ100ကျော်ရဲ့ချင်းစုချက်တွေကိုဖျက်သိမ်းပြီးအိမ်ကိုပြန်လွတ်ပါတော့တယ်ဆရာဝန်ကြီးအစည်းအဝေးတက်နေလို့နောက်ကျတဲ့အကြောင်းကိုဧည့်သည်ဌာနကနေကြေညာပေးပါတယ်ခရီးဝေးကလာပြီးစောင့်ဆိုင်နေကြတဲ့လူနာတွေခမရမှာစိတ်ပြက်လက်ပြက်နဲ့အိမ်ပြန်သွားကြရှာပါတယ်တိုကင်စိုးစိုးကရယူထားတဲ့လူနာကိုဆရာဝန်ကအရင်များကြည့်ရှုတဲ့အတွက်လူနာတယောက်ကို3မိနစ်သာလျှင်အချိန်ပေးနိုင်ပါတော့တယ်ပြန်လဲမပြောသာပေမဲ့လူနာအများစုကကြေညာမှုမရှိကြပါဘူးလူနာတယောက်ကိုအချိန်3မိနစ်တတ်မှတ်ပြီးကြည့်ရှုတာဟာလူနာကိုအလေးမထားတာပဲဖြစ်ပါတယ်။ချိန်စုချက်ကိုတစ်ဖက်သက်ဖျက်သိမ်းလိုက်တာဟာလည်းလူနာကိုမလေးစားရရောက်ပါတယ်။လူနာရဲ့အရေးကိုကိုယ်ရေးလို့ယူဆမှဆိုရင်အစည်းအဝေးကိုဖျက်သိမ်းပြီးချိန်စုထားတဲ့လူနာကိုဦးစားပေးကြည့်ရှုပေးရမှာပဲဖြစ်ပါတယ်။ဒီလိုဖြစ်ပျက်တွေဟာပုဂ္ဂလိကစေုံတိုင်းလူလိုမှနေ့စဉ်လိုလိုဖြစ်ပျက်နေလေရှိပါတယ်။ဆရာဝန်ကြီးကခွဲစိတ်နေရလို့အစည်းအဝေးတက်နေရလို့VIP ကိုကြိုးစုံနေရလို့စတဲ့အကြောင်းပြချက်တွေရှိသလိုဘာအကြောင်းမှမပြပဲနဲ့လည်းပဲလူနာနဲ့ချိန်းဆချက်တွေကိုပယ်ဖြတ်နေတတ်ကြပါတယ်။လူနာတယောက်ကိုကြည့်ရှိလို့မပြီးဆုံးခင်မှာတခြားကိစ္စတစ်ခုကိုကူးပြောင်းဆောင်ရွက်လာတာဟာလည်းပဲလူနာကိုအလေးမထားတာပဲဖြစ်ပါတယ်။ CT scan ဓာတ်မှန်ရိုက်တဲ့အခါမှာဓာတ်မှန်ဖလင်ပေါ်မှာခန်းစိထိုးအပြီးတခြားကိစ္စတစ်ခုကိုဆောင်ရွက်လိုက်တဲ့အတွက်ကြောက်ကထိခိုက်သွားတဲ့လူနာတယောက်ကိုလည်းပဲပုဂ္ဂလိကဆေးဥတျုပ်မှာတွေ့ခဲ့ရပူပါတယ်။ပုံရိပ်ဖန်ဆေးကိုထိုးပြနေတဲ့ဓာတ်မှန်ဆရာဝန်ကြီးကိုအထက်အရာရှိကတယ်လီဖုန်းနဲ့ဆင့်ခေါ်လိုက်ပါတယ်။လူနာကိုပြစ်ထားခဲ့ပြီးအရာရှိကိုသွားရောက်တွေ့ဆုံရတဲ့အတွက်ထိုးပြီးသားပုံရိပ်ဖန်ဆေးဟာလူနာရဲ့ကိုယ်ခန္ဓာထဲမှာပြည့်ပြည့်သွားခဲ့ပါတယ်။နောက်တစ်ချိန်ပုံဖန်ဆေးကိုဓာတ်မှန်ထိုးခံလိုက်ရတဲ့လူနာခမရကြောက်ကထိခိုက်ပျက်စီးသွားခဲ့ရပါတော့တယ်။ပုဂ္ဂလိကဆေးဥကြီးတွေမှာဆေးုံတင်ထားတဲ့လူနာတွေကိုညာကြီးအချိန်မတော် water brown လှဲ့တယ်ဆိုပြီးတော့စမ်းသပ်ကြည့်ရှုဓာတ်တွေလည်းပဲရှိပါသေးတယ်။မနေ့လျာကြီးတနာကြီးနှစ်နာရီလောက်မှာလူနာဆောင်တဲ့ကိုအတိုင်မင်ကန်ဆရာဝန်ကြီးကရောက်ရှိလာပြီးအိမ်မောကျနေတဲ့လူနာတွေကိုနှိုးပြီးစမ်းသပ်ဓာတ်တွေပြုလုပ်တတ်ပါတယ်။ဒါအောင်ကျဆရာဝန်ငယ်လေးတွေဟာအချင်းမူးမှုနဲ့ဆရာဝန်ကြီးနောက်ကိုတကောက်ကောက်လိုက်ရင်ဆရာဝန်ကြီးရဲ့ညွှန်ကြားချက်တွေကိုလိုက်လာမှတ်သားနေကြတဲ့အတွက်မှားရင်ချွတ်ချော်မှုတွေလည်းပဲရှိလာနိုင်ပါတယ်။လူနာတွေရဲ့အိတ်ဆက်ချိန်ကိုဆရာဝန်ကအလေးမထားတဲ့အတွက်လူနာတွေမှာ sleep rhythm လို့ခေါ်တဲ့အိပ်ရေးပုံစံတွေပြောင်းလဲကုန်ကြပါတော့တယ်။လူနာကဆင်းရဲလို့ပညာလျော့နေလို့အ ဝတ်စားသိငယ်နေလို့ HIV ပိုးရှိနေလို့စသဖြင့်လူနာကိုအလေးမထားတာတွေလည်းပဲရှိတတ်ပါသေးတယ်။ငယ်မျိုးကအစိုးရဆေးရုံကြီးတရုတ်မှာ HIV ပိုးရှိတဲ့လူနာမိခင်တယောက်ဟာကိုယ်ခုနှစ်လနဲ့တွေးသွန်ပြီးရောက်ရှိလာပါတယ်။လူနာပြုကစမ်းသပ်အပြီးမှာဘိုက်ထဲကဒရီသားဟာနှလုံးမခုန်တော့တဲ့အကြောင်းသားဖွားမိရဆောင်ကြီးစီကိုအကြောင်းကြားလိုက်ပါတယ်ဆောင်ကြီးကလူနာကိုလာမကြည့်ပဲနဲ့ဘိုက်ခွဲကိုပြင်ဆင်ခိုင်းလိုက်ပါတယ်လူနာရှင်တွေကတော့ခွဲစိတ်ဖို့ဆေးဝါးပစ္စည်းတွေကိုဝယ်ယူထားပြီးဆောင်မကြီးအလာကိုစောင့်ဆိုင်းနေကြပါတယ်ညဘက်မှာဆောင်မကြီးရောက်ရှိလာပြီးတခြားလူနာတွေကိုကြည့်ရှုသွားခဲ့ပေမဲ့ HIV လူနာကိုကြည့်ရှုမသွားခဲ့ပါဘူးလူနာရှင်တွေကမေးတဲ့အခါမှာဆောင်မကြီးပေမန်းလို့အိတ်ဆက်သွားပြီဖြစ်တဲ့အကြောင်းနောက်တနေ့မှခွဲစိတ်တော့မယ်အကြောင်းကိုလူနာပြုကဖြေချပါတယ်။နောက်တနေ့မနေ့မှာတော့လူနာသေဆုံးသွားခဲ့ပါတယ်။အခုပေါ်ပြလိုက်တဲ့ဖြစ်ပျက်တွေဟာဆရာဝန်ကလူနာကိုအလေးမထားလို့ပေါ်ပေါက်လာတဲ့ဝန်းနေစရာဖြစ်ရတွေပဲဖြစ်ပါတယ်။ဒီနေ့ပါကြီးညာချက်မှာပြဆုထားတဲ့အတိုင်းဆရာဝန်တွေဟာလူနာရဲ့ကျန်းမာရေးကိုပထမဦးစားပေးအစ်စ်မှာမထားရှိနိုင်တောင်မှလူနာရဲ့အရေးကိုဆရာဝန်ရဲ့အရေးနဲ့ဒန်းတူဦးစားပေးဖို့လိုအပ်ဒီပါကြောင့်ဆရာဝန်တို့ရဲ့မှတ်တမ်းစီစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ။